မနက်ကမှာ COVID-19 ရောဂါကူးစက်ခံသူစုစုပေါင်း 9,500 ကျော်နဲ့တည်ဆုံးသူ 92 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒီနေ့စက်တင်ဘာ20ရက်ည7နာရီထုတ်ပြန်ချက်အရတော့ virus နောက်ထပ်ကူးစက်ခံသူ198ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင် virus ကူးစက်ခံသူ 9,542 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါရယ်။တခွန်းနမူနာစုစုပေါင်း 2,209 ခုကိုစမ်းသပ်စစ်ဆေးခဲ့တာမှာအခုလို virus နောက်ထပ်ကူးစက်ခံသူ198ယောက်ကိုတွေ့ရှိခဲ့တာဖြစ်ပါရယ်။နောက်ပြနောက်ထပ်တည်ဆုံးသူ3ယောက်ရှိပြီးတော့အသက်64နှစ်ကနေ88နှစ်ကြားအမျိုးသားတွေဖြစ်တယ်လို့ဆိုပါရယ်သူတို့3ယောက်စလုံးဟာရန်ကုန်တိုင်းကဖြစ်ပြီးတော့ရန်ကုန်ပြည်သူစေယုံကြီးမြောက်ကလာစေယုံနဲ့အရှေ့ပိုင်းစေယုံတွေမှာကူးစက်နေသူတွေဖြစ်တယ်လို့ပြောပါရယ်ဒီနေ့စောပိုင်းကလည်းတည်ဆုံးသူ6ယောက်ရှိခဲ့တယ်လို့ထုတ်ပြန်ထားတာကြောင့်ဒီနေ့တရက်ထဲမှာလည်းတည်ဆုံးသူစုစုပေါင်းက11ယောက်ဖြစ်ပါတယ်အဲ့ဒီ6ယောက်မှာအမျိုးသား5ယောက်နဲ့အမျိုးသမီး3ယောက်ဖြစ်ပြီးတော့ရန်ကုန်တိုင်းဒေသကြီးက9ယောက်နဲ့နေပြည်တော်က1ယောက်ဖြစ်ပါတယ်ဒါပြင်ယောဂကူးစက်မှုတွေနဲ့တည်ဆုံးမှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းကခူကိုကျွမြို့နယ်ကလွဲပြီးတော့ကျန်တဲ့မြို့နယ်တွေမှာနေထိုင်သူတွေအနေနဲ့မလိုအပ်ရင်အပြစ်မထွက်ပဲအိမ်ထဲမှာပဲနေကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအမိန့်ထုတ်လိုက်ပါတယ်။ကူးစက်ယောဂကာကွယ်နေနေဥပဒေပုံမှန်27ပုံမှန်ဝယ်ခါခွေးအရအဲ့လိုအမိန့်ထုတ်ပြန်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပုံမှန်တွေ့ရှိသူ82ဦးရှိတာကြောင့်ယောဂသက်သာပြောက်ကင်းပြီးဆေးရုံကဆင်းခွင့်ရသွားသူစုစုပေါင်း1260ရှိသွားပြီဖြစ်ပါတယ်။ဒါပြင်မနေ့ကနဲ့ဒီနေ့နေ့လည်း12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်398ယောက်ရှိတယ်လို့လည်းမြန်မာပြည်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။